ဝေဖန်မှုတွေရှိနေတဲ့မျိုးဆောင်ဥပဒေ၄ခုတည်းကမြန်မာဗုဒ္ဓဘာသာဝင်များအထူးထိမ်းမြခြင်းဆိုင်ရာဥပဒေချမ်းမှာဘာသာကြားတဦးအနေနဲ့မြန်မာဘာသာဝင်တဦးကိုလက်ထပ်ခြင်း၊ကွာရှင်ခြင်း၊သာသမီထိမ်းမြခြင်းနဲ့အင်တာနက်ဆိုင်ရာအငင်းပွားစရာကိစ္စတွေကိုဆုံးဖြတ်ချက်ချမယ်ဆိုရင်ဘယ်ဥပဒေဓလေ့ထုံးတမ်းတို့နဲ့မှဆုံးဖြတ်ပိုင်ခွင့်ပေးမှာမဟုတ်ဘဲမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးလက်ထပ်ထိမ်းမြခြင်းဆိုင်ရာဥပဒေနဲ့ပဲဆုံးဖြတ်ရမယ်ဆိုတဲ့အချက်ပါဝင်ပါတယ်။မေလ29ရက်နေ့ကအမျိုးသားလွှတ်တော်မှအတည်ပြုခဲ့တဲ့ဒီဥပဒေပေါ်လွှတ်တော်အမတ်တချို့ရဲ့သဘောထားနဲ့အတူလူခွင့်ရေးအဖွဲ့တချို့ရဲ့တုံ့ပြန်ချက်တွေကို VOA မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင်။
ဒီဥပဒေကိုမေလ18ရက်နေ့ကအမျိုးသားလွှတ်တော်မှဆွေးနွေးခဲ့ပြီးမနေ့ကအတည်ပြုခဲ့တာပါ။ဒီဥပဒေကျမ်းဟာဗုဒ္ဓဘာသာဝင်မိမတအုပ်ကိုဘာသာကြားအမျိုးသားတအုပ်ကထိမ်းရလက်တဲ့အခါကျင့်သုံးရမယ့်ဥပဒေကျမ်းတစ်ခုဖြစ်ပါတယ်။ဒီဥပဒေကိုဝေဖန်မှုတွေရှိနေစေဖြစ်ပေမဲ့အမျိုးသားလွှတ်တော်ကဒါကိုအတည်ပြုခဲ့တာဖြစ်ပါတယ်။မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတအုပ်အနေနဲ့ဘာသာကြားတအုပ်နဲ့လက်ထပ်မယ်ဆိုရင်တက်ဆိုင်ရာမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးခံမှာပတ်ပုံတင်ရမှာဖြစ်ပြီးအကန့်ကွက်သူမရှိမှအုပ်ချုပ်ရမှုကထိမ်းရလက်ထပ်ပေးခွင့်ရှိတယ်လို့ဥပဒေမှာပါရှိပါတယ်။ဥပဒေမှာဗုဒ္ဓဘာသာမဟုတ်တဲ့ယောက်ျားကမိန်းမဖြစ်သူဗုဒ္ဓဘာသာဝင်အမျိုးသမီးကိုကိုယ်ထိလက်ရောက်ညှဉ်းပန်းနှိပ်စက်ခြင်းအပြုအမူအပြင်စိတ်ဆင်းရဲအောင်ပြုလုပ်ခြင်းအကြမ်းဖက်ခြင်းတို့ပြုလုပ်ပါကပေါင်ဒဏ်နှစ်နှစ်တို့မဟုတ်ငွေဒဏ်သိန်း20ကိုတရားရုံးကိုပေးဆောင်ရမယ်လို့ပါဝင်ပါတယ်။ဗုဒ္ဓဘာသာဝင်အမျိုးသမီးရဲ့ယုံကြည်ကိုးကွယ်ရာဗုဒ္ဓရုပ်ပွားတော်များစိနုတော်များဇေဒီပထိုးပုံတော်များဗုဒ္ဓဘာသာယဟန်ပုံတော်များကိုဗုဒ္ဓဘာသာတလေထုံးစံနေတဲ့အညီနေအိမ်မှာထားရှိကိုးကွယ်ခွင့်ပြုရမှာဖြစ်ပြီးဗုဒ္ဓဘာသာဝင်ဆန်ရကိစ္စရဲ့အလုံးကိုလွတ်လပ်စွာလုပ်ခိုင်ွက်ပေးရမယ်လို့ဥပဒေမှာပါဝင်ပါတယ်။ဒီဥပဒေဟာကာလဒေတာအရပေါ်ထွန်းလာတဲ့ဥပဒေတစ်ခုဖြစ်ကြောင်းမြန်မာဗုဒ္ဓဘာသာဝင်အချို့မှာဘာသာကြားနဲ့လက်ဆက်ပြီးပါကယုံကြည်ကိုးကွယ်ရာဗုဒ္ဓရုပ်ပွားတော်ပုံတော်များစိနုတော်များဇေဒီပထိုးပုံတော်များဗုဒ္ဓဘာသာယဟန်ပုံတော်များကိုထားရှိကိုးကွယ်မှုကိုကန့်ကွက်ခံရမှုတွေရှိခဲ့ကြောင်းဒီလိုတာရကတွေကြောင့်အခုလိုဥပဒေပေါ်ပေါက်လာရတာဖြစ်တယ်လို့အမျိုးသားလွှတ်တော်အမတ်ဦးလာစွေကခုလိုပြောပါတယ်
။အခြားဘာသာတွေရဲ့အခြားနိုင်ငံတွေမှာကျားသားရဲ့ဥပဒေနဲ့ဆိုင်ရင်ဒါကတော်တော်ပြော့နေပါသေးတယ်ဟုတ
်ဒီပြင်ဗုဒ္ဓဘာသာဝင်အမျိုးသမီးကိုအခြားဘာသာတို့အတင်းအကျပ်ပြောင်းကိုးကွယ်စေခဲ့ပါကထောင်ဒဏ်ချမှတ်နိုင်ကြောင်းဥပဒေမှာဖော်ပြထားပါတယ်မူလကဘာသာပြောင်းကိုးကွယ်စေသူကိုထောင်ဒဏ်အနေနဲ့မန်းနဲ့ချမှတ်နိုင်ကြောင်းတတ်မှတ်ထားပေမဲ့အခုအခါနှစ်နှစ်တို့ပြင်ဆင်လိုက်တယ်လို့လွှတ်တော်အမတ်တွေကပြောပါတယ်ဒီဥရဟာမွတ်စလင်ဘာသာနဲ့ပတ်သက်ပြီးပေါ်ပေါက်လာတာဖြစ်ပေမဲ့အခြားဘာသာဝင်တွေအပေါ်မှာရိုက်ခတ်မှုတွေရှိတယ်လို့ချင်းတိုးတက်ရေးပါတီအမျိုးသားလွှတ်တော်အမတ်ဦးစတီဖင်စာတိတ်ကခုလိုပြောပါတယ်
ကျွန်တော်မဆိုင်တဲ့တိုင်းဒါဖွဲ့စည်းမဆိုင်တဲ့ဘာသာရေးသက်ကလည်းနည်းနည်းလေးတော့အကုန်လုံးအကတိကောက်ချိခဲ့တဲ့သဘောပေါ်ရတာပြဿနာမပေါ်တဲ့ဟာလည်းပေါ်အောင်လုပ်တဲ့ဆိုတဲ့သဘောတာကွယ်တင်းတဲ့အရာတစ်ခုလိုပဲကျွန်တော်အနေနဲ့မြင်နေဒါမဲ့တခုတော့ရှိတာပေါ့ကျွန်တော်ဂျန်တဲ့မြူတင်းဂျန်တဲ့ဘာသာဂျန်တဲ့လူမျိုးနဲ့ပတ်သက်လို့တော့ဒါမလို့အပဲနဲ့လာပြီးတော့ကျွန်တော်ကပြဿနာကလာပြီးတော့ရိုက်တာပေါ့အကုန်လုံးတော့
အမျိုးသမီးအရေးလှုပ်ရှားသူအချို့ကလည်းဒီဥတွေကိုလက်မခံမှုတွေရှိပြီး Rainbow အဖွဲ့ကအမျိုးသမီးအရေးပါဝင်လှုပ်ရှားသူတဦးကတော့ဒီဥတွေမှာကန့်တတ်မှုတွေရှိနေတယ်လို့ခုလိုပြောပါတယ
်ကျမတို့တစ်ချိန်လုံးကျမတို့ဟိုရှေ့ရဟိုအစဉ်အဆက်ပေါ့နော်ကျမတို့မိသားတွေကအစဉ်အဆက်မှာဟိုတန်းလျှောက်ကဟိုကန့်တတ်ချက်တွေနဲ့ပေါင်းခက်ခန့်ထားရပြီးတော့အမျိုးသမီးရဲ့လွတ်လပ်ခွင့်တွေဆုံးရှုံးနေပေါ့နော်ဥပဒေကြီးကလေဟိုကန့်တတ်ထားတဲ့အခါကျတော့ပေါ့နော်အမျိုးသမီးရဲ့အတွက်ကိုဒါအရန်ညိုလေးဟိုခွဲခြားထားတဲ့လိုမျိုးတစ်ခုဖြစ်နေမှာလို့ပေါ့နော်ကျွန်မအဲ့လိုတော့မြင်ပါရှင့်ဟုတ်
ဥပဒေမှာဗုဒ္ဓဘာသာဝင်မဟုတ်တဲ့အမျိုးသားတဦးဟာဥပဒေကျမ်းမှာပြဋ္ဌာန်းချက်တစ်ခုခုကိုပေါက်ပြဲခဲ့ပါကအနည်းဆုံးထောင်နဲ့6လကနေ3နှစ်အထိချမှတ်နိုင်တယ်လို့အများဆုံးငွေတန်5သိန်းတို့မဟုတ်ဓာတ်နဲ့ရလုံးကိုကြခံရမှာဖြစ်တယ်လို့ဖော်ပြထားပါတယ်။လက်ရှိမှာဥပဒေကျမ်းကိုပြည်သူ့လွှတ်တော်ကလည်းအတည်ပြုပြီးဖြစ်တဲ့အတွက်ပြည်အောင်စုလွှတ်တော်ကိုပေးပို့ရမှာဖြစ်ပါတယ်။ပြည်အောင်စုလွှတ်တော်ကိုပေးပို့ပြီးနိုင်ငံတော်သမ္မတကလက်မှတ်ထိုးပါကဒီဥပဒေဟာအတည်ဖြစ်လာမှာဖြစ်ပါတယ်။ဒီဥပဒေအတည်ဖြစ်လာပါကမူလတည်စေဥပဒေဖြစ်တဲ့1954အထူးထိမ်းမြားခြင်းဥပဒေဟာပြည့်ပြည့်မှာဖြစ်ပြီးဒီဥပဒေအတိုင်းသာနိုင်ငံကျင့်သုံးရတော့မှာဖြစ်ပါတယ်။